ကိုဗစ်ကာယောဂါကူးစက်သူတွေပြန်ပြီးတော့ရှိနေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတင်းကျပ်ကျပ်စစ်ဆေးဖို့ထုတ်ပြန်ချက်ထုတ်ထားပါတယ်။မြန်မာနိုင်ငံဘက်ကကုန်သွင်းတဲ့ကုန်ကားတစ်စင်းတိုင်းကားပေါ်ပါလာတဲ့ကုန်တွေရဲ့နမူနာအခု30စီပေးပို့ဖို့နောက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးကားကိုလည်းကုန်တဲ့ဘက်ကကြားခံဖို့ယူနန်ဆွေးရဲထုတ်ပြန်ချက်မှာပြောထားပါတယ်။ကုန်တစ်ခုစစ်ဆေးကားကရွန်ငွေ60ကုန်ကြမှာဖြစ်ပါတယ်။ကိုဗစ်ကာယောဂါဟာကိုဗစ်ဗိုင်းရပ်စ်ပိုးပါတဲ့နှာခေါင်းအာခေါင်းတို့ကထွက်လာတဲ့အရည်လူတွေကနေတဆင့်ကူးစက်တာလို့ပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဟင်းသီးကြီးရဲ့အသီးနှံတွေကနေတဆင့်ကူးတဲ့အသက်တွေထောက်ထားပြီးမတွေ့ရသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပြီးတော့အစားအသောက်တွေမကင်ခင်မှာလက်ကိုဆက်ပြနေဆင်အောင်ဆီလို့ရှိရင်လုံလောက်တယ်လို့ကြံပြုထားတာပါ။ဒါပေမဲ့လည်းတရုတ်ဘက်ကကုန်ပစ္စည်းနမူနာတွေယူစစ်တဲ့အတွက်မြန်မာကုန်တယ်တွေအခက်တွေ့နေကြတာပါ။စီကံချက်တဲ့အတိုင်းကုန်ရဲ့ရင်မောင်းအလုံးစုံစစ်ဆေးကကမြန်မာကျပ်ငွေတောင်းချီကြနေလို့ဒါကိုပြရှင်းပြဖို့မြန်မာကုန်တယ်တွေကယူနန်ကုန်တယ်တောင်ရှိသူတွေကိုဒီနေ့ဧပြီလ20ရက်နေ့မှာပြန်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဒါနဲ့လည်းပြည်လည်မှုမရခဲ့ဘူးလို့ညှိနှိုင်းတဲ့အစည်းအဝေးကိုတက်ခဲ့တဲ့မူဆယ်ဆန်ကုန်စီတိုင်ဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောရီပြောပါတယ
်။ဒါကိုပြစီတွေကိုဆက်မယ်မြန်မာဆက်မယ်။အစည်းအဝေး34ရင်ရုံငွေ60ပြရတယ်။ဒါကတော့ပြီးတော့4000လောက်ပို့သွားတာပပန်းဝင်တဲ့အတွက်ဖြစ်တယ်။နောက်ကရက်ကကြအောင်မယ်။ဒီနေ့သိမ်းမလက်ခံတော့မှရမှာ။အစည်းအဝေးတမားတွေအားကြီးဆုံးတော့စာတော့ပါတော့မသွားတော့ဘူး။လက်သက်ပြီးဒီပေါ်ကတားကြောက်နေဆိုဘယ်လိုလုပ်လို့ကွာကြောက်လောက်ခဲ့တာဘယ်ရှင်းမှမလို့သူတို့မိခိုးတွေရောက်နေသူတို့ကသာဆိုသာပဲလောက်လာဥပဒေမပြောင်းဘူးသူတို့ကလေလာဘာပဲပြောဒီနေ့ကြီးဝေးတဲ့သူမအောင်မောက်ကွာပြောရတော့ပေါ့သူတို့အထက်ကိုတင်ပြမယ်ပေါ့ဒီလားပြန်ပြောပေးမယ်ပေါ့
ဒီလိုမျိုးစစ်စစ်နေရတာကြောင့်တချို့ဖျဲသီးကုန်တယ်တွေအရင်တော့မှပြန်မရကြတာတွေရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ဝမ်တိန်မြို့မှာကိုဗစ်အတည်ပြုဒုနာတွေကိုတွေ့ရှိရပြီးတဲ့နောက်အခုမျိုးမြန်မာကုန်တင်သွင်းတဲ့အပေါ်မှာစီကံချက်တွေကိုတရုတ်ဘက်ကချက်ချင်းကိုပဲထုတ်ပြန်ခဲ့တာပါဒီကြေညာချက်ဟာနေဆက်ကုန်တယ်တွေအပေါ်မှာရက်ခတ်မှုရှိလာနိုင်တဲ့အကြောင်းမူဆယ်တတိယဝလံကုန်စီတိုင်းဒုတိယဥက္ကဋ္ဌဆိုင်ခင်မောင်က view ကိုပြောပါတယ
်။အဲဒါကဖြစ်ချင်းကြီးကောက်ကအစင်မပြေသေးလို့နိုင်ငံကကုန်တွေရေးစာဝန်ရှိတဲ့လူကုန်လူစီတိုင်းတောင်ရှိတဲ့လူတွေနဲ့တောင်ရှိတဲ့ဌာနတွေနဲ့ဟိုတစ်ဖက်နိုင်ငံနဲ့တော့ပြန်လေးညှိနှိုင်းနေတယ်ကွာ။အဲတစ်ဖက်နိုင်ငံကဒီပြည်နိုင်ငံကကိုဒီ COVID-19 ရောဂါကိုယ်ဆိုင်ကိုယ်ဆက်မှုတတိယလိုင်းအချိန်ကနည်းနည်းပြန်ရှိနေတော့ဒီဖက်ချာကုန်ကွယ်မှုပေါ်မှာတော့ဒီကုန်ကွယ်ပေါ်မှာတောင်တူတွေပေါ်မှာပိုပြီးဖြည့်ဆည်းရမယ့်တဘောရှိတာပေါ့လေနော
်လက်တော်ဆင်းရဆိုရင်တော့ယူနန်ဒမီနယ်လုံးမှာယောဂဖြစ်သူစုစုပေါင်း86ဦးရှိတယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ20ရက်နေ့မှာထုတ်ပြန်ထားပြီးတော့အဲ့ဒီထက်မှာအသက်50အရွယ်မြန်မာပြောက်လဲပါတယ်လို့ဖော်ပြပါတယ်ဒီကရပိုင်းထုတ်ပြန်ချက်တွေတဲမှာပဲကူးဆက်သူတွေတဲ့မြန်မာလူမျိုးတွေပါဝင်ကြတာဖြစ်ပါတယ်။မြန်မာအများစုရှိတဲ့ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာလည်းကိုဗစ်ရောဂါဒုတိယကြိမ်ကူးဆက်မှုတွေပြန်ဖြစ်နေပြီးတော့ဧပြီလ3ရက်ကဆိုရှင်တမျိုးလုံးအတိုင်းအတာနဲ့စစ်ဆေးမှုတွေလုပ်ခဲ့ရပါတယ်။မြန်မာတရုတ်နယ်စပ်ကုန်တွေဟာကိုဗစ်ရောဂါမြန်မာပြည်မှာစတင်ဖြစ်ပေါ်တဲ့2020မတ်လကုန်ကစပြီးတော့အကန့်အသတ်တွေရှိနေတာဖြစ်ပြီးတော့ကိုဗစ်ထိန်းချုပ်မှုအတွက်ကျန်းမာရေးစည်းကမ်းချက်တွေကိုတရုတ်ဘက်ကနေပြီးတော့လိုအပ်လိုအပ်လို့ထုတ်ပြန်နေတာလည်းဖြစ်ပါတယ်ခင်ဗျာ။